မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းအာဏာအရရကိုစစ်တပ်ကဆက်လက်ချုပ်ကင်ထားတဲ့အပေါ်စိုးရိမ်ကြောင်းကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းကြီးညာထားတာကိုနောက်ထပ်6လသက်တမ်းတိုးဖို့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးကဇူလိုင်လ31ရက်နေ့ကဆုံးဖြတ်လိုက်တဲ့အပေါ်ကုလသမဂ္ဂအတွင်းမှုချုပ်ကတုံ့ပြန်လိုက်တာပါ။
The Secretary General reiterates his grave concern regarding the transfer of all legislative, executive, and judicial powers to the military.
ဥပဒေပြည်ရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုင်ရာအခွင့်အာဏာတွေကိုပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ၁ရက်နေ့ကလေးကစစ်တပ်ကိုပေးထားခဲ့တဲ့အပေါ်အထူးစိုးရိမ်ကြောင်းအတွင်းရေးမှူးချုပ်ကထပ်ပြောပါတယ်။အကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေချက်ချင်းရပ်ဖို့လူအခွင့်အရေးအခြေခံလွတ်လပ်ခွင့်နဲ့လူထုရဲ့စံတာကိုလေးစားဖို့မြန်မာနိုင်ငံကအကျဉ်းတော်တွေမှာမတရားဖန်ဆီးထားသူတွေကိုချက်ချင်းပြန်လွတ်ပေးဖို့လဲထပ်မံတောင်းဆိုလိုက်ပါတယ်လို့အတွင်းရေးမှူးချုပ်ယုံပြောရေးဆိုခွင့်ရစတီဗင်ဒူဂျာရိုက်စ်ကနယူးယောက်ကုလသမဂ္ဂယုံချုပ်မှာအင်ကာနီကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုလိုက်တာပါ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယအကြိမ်အရေးပေါ်အခြေအနေတက်တန်းကျင်ညာခဲ့ပြီးနောက်တစ်နေ့မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမိန့်ခွန်းပြောကြားမှာတော့နိုင်ငံရေးစီးပွားရေးကျန်းမာရေးနဲ့ငြိမ်းချမ်းရေးကိစ္စတွေအပါအဝင်တိုင်းပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းမဲ့အကြောင်းပြောဆိုခဲ့ပါတယ်။အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ် ILO ကတော့ကိုဗစ်ကာယောဂါစတင်ခဲ့တဲ့နှစ်နှစ်ခွဲကျော်လောက်နဲ့စစ်အာဏာသိမ်းပြီးတစ်နှစ်ခွဲကာလအတွင်းမြန်မာနိုင်ငံမှာအလုံအကိုင်းလက်လွတ်ဆုံးရှုံးမှုတွေအကြီးအကျယ်ဆက်လက်ရင်ဆိုင်နေရဆဲဖြစ်ကြောင်းပြောဆိုထားပါတယ်ခင်ဗျာ။